Omicron COVID ပိုးစစ်ကူးစက်တဲ့နိုင်ငံတွေထပ်တိုးလာနေချိန်မှာပဲယောဂပိုးစစ်ကိုကာဝယ်နိုင်မဲ့နည်းလမ်းတွေနဲ့ပတ်သက်လို့သုတေသနလေ့လာချက်တွေလည်းထွက်ပေါ်လာနေပါတယ်။ဆင်းရဲနေမှာပဲပြည်ပကရလာသူ၃ယောက်မှာ Omicron ပိုးကူးစက်မှုတွေ့ရတဲ့အကြောင်းထိုင်ဝမ်ကျောင်းတောင်ရှိသူတွေအတည်ပြုလိုက်တာပါ။ American, Britain နဲ့ Africa တိုက်တောင်ပိုင်းနိုင်ငံတို့ဖြစ်တဲ့ Eswatini ကရလာသူ၃ဦးမှာယောဂပိုးတွေ့ရှိရဖြစ်တဲ့အကြောင်းထိုင်ဝမ်ကူးစက်ယောဂပိုးဌာနကတင်ထုတ်ပြန်ထားပါတယ်။ထိုင်ဝမ်ကိုပြည်ပကလာသူတွေအားလုံးကိုကိုဗစ်ယောဂပိုးရှိရှိစစ်ဆေးရကယောဂပိုးတိကူးစက်မှုကိုတွေ့ရဖြစ်ပြီးဒင်းနှစ်ပတ်ကြာတိကျံခွဲနေထိုင်ကြရမှာပါ။တူရကီနိုင်ငံမှာလည်း Omicron ကိုဗစ်ပိုးကူးစက်ခံရသူ၆ဦးကိုကျန်းမာရေးဝန်ကြီးဌာနကစနေနေ့မှာပဲအတည်ပြုလိုက်ပါတယ်။တူရကီနိုင်ငံကလူကြီးအများဆုံးဖြစ်တဲ့အစ္စတန်ဘူမြို့မှာ2ဦး၊နိုင်ငံနောက်ပိုင်းကအစ်စမီယာမြို့မှာ9ဦး၊စုစုပေါင်း6ဦး။ Omicron ကူးစက်ခံထားတဲ့အကြောင်းနဲ့ကူးစက်ခံရသူတွေကဆေးရုံတင်ကူးစက်ရအောင်ယောဂပြင်းထန်မှုမရှိဘူးလို့လည်းနိုင်ငံပိုင်အနာတိုလူသတင်းကဖော်ပြခဲ့တာပါ။ဒီချိန်မှာပဲ Pfizer နဲ့ BioNTech ကုမ္ပဏီတွေပူးတွဲထုတ်လုပ်ထားတဲ့ကိုဗစ်ရောဂါကာဝယ်ဆေး3လုံးထုတ်ပြသူတွေက Omicron ကိုဗစ်ပိုးကိုကာဝယ်နိုင်စွမ်းရှိတာတွေ့ရတဲ့အကြောင်းဣသရေးနိုင်ငံကသူတည်စီစင်နေမှာပဲပြောဆိုခဲ့ကြပါတယ်။